ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အစွန်းရောက်အကြမ်းဖက်မှုတွေဟာခွဲခြားဆက်ဆံရေးမူဝါဒတွေကြောင့်မဟုတ်ဘဲနဲ့ရခိုင်ပြည်နယ်အချုပ်အခြာအာဏာကိုထိခိုက်စေမဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်။ဒီရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတဲ့ဟာကိုဒီဝင်ကြီး OIC ရဲ့အဖွဲ့ရဲ့စွပ်စွဲချက်တွေအပေါ်မှာတုံ့ပြန်လိုက်တာဖြစ်ပါတယ်။ကိုသားညွန်ဦးကဥအောင်ကြီးကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
။ဒီအဲ့ဒေတာမှာဒီမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေဒါတွေကိုရပ်ပစ်ဖို့အတွက်နိုင်ငံတကာကိုသူကတောင်းဆိုတာပေါ့နော်။ဟိုခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေရှိတယ်ဆိုရင်အနေထားပေါ့။အင်္ဂလိပ်ကလည်းစုံစမ်းထားတယ်ဆိုတော့အဲ့အနေထားကဒီဘလောက်ထိမှန်ကန်မှာလဲသူပြောတာ
။ခွဲခြားဆက်ဆံတာတော့မဟုတ်ပါဘူး။သူတို့လုပ်တဲ့ဥစ္စာကဟိုတကယ်တမ်းပြောရမယ်ဆိုရင်ဒီဖြစ်စဉ်တွေကဟိုအချုပ်ချာအနာကိုထိပါတဲ့ဖြစ်စဉ်တွေပဲလေဒီဖြစ်စဉ်ရွေကျက်ဟာဒီဘလောက်ထိကြီးမားသလဲဆိုတာလည်းကျွန်တော်တို့ရှာဖွေလို့တွေ့ရပါတယ်အဓိကတော့ဒီမှာတို့သီးခြားနိုင်ငံထူထောင်ဖို့လောက်ထိကိုတို့ပန်းနိုင်ထားပြီးတော့လုပ်ထားတာဖြစ်တယ်အဲ့တော့ဒီဥစ္စာဟိုနိုင်ငံရေးပန်းတိုင်းစီရေးပန်းတိုင်းဒီလိုလေးတွေတို့ဟိုကြိုတင်ပြီးတော့တနေ့နေ့လောက်ချေယူကြိုးရင်းပြင်ဆင်ပြီးတော့မှဟိုလုပ်တဲ့အစီအစဉ်လဲဒါကျွန်တော်တို့တွေ့ရတယ်။ဒါကအချုပ်ချာအနာကိုထိပါတဲ့ကိစ္စဖြစ်တဲ့အတွက်ဟိုလုံညုံရေးဖွဲ့ကြီးကတော့ဟိုဘာပဲပြောပြပေါ့ဟိုတခြားကိစ္စတွေအားလုံးထက်အချုပ်ချာအနာကိုထိန်းသိမ်းကာကွယ်ဖို့ကအရေးကြီးဆုံးဆိုတော့ဒီလုပ်ငန်းပေါ်မှာတို့ဦးစားပေးပြီးတော့မှဟိုဆောင်ရွက်ခဲ့ကြတာလို့ကျွန်တော်တို့လို
့ဟုတ်ကဲ့ခုနကအင်ဂယ်တို့ပြောသလိုဒီအချော့အချာနာကိုထိခိုက်နိုင်တဲ့တို့လုံရမျိုးတွေတွေ့ရတဲ့ဆိုတာကအင်ဂယ်တို့အနေနဲ့ကောထောက်ထားခံခံမှမှရထားတာတွေ့ထားတာမျိုးရှိပါလားခင်ဗျအ
ာခိုင်းမှာပါလေမူကြဟဲ့တဲ့တောင်းကျန်းသူတွေထားကြွားခဲ့တယ်ဘာကြောင့်ထားကြွားခဲ့တယ်လဲအဲ့ဒါကိုဟိုတမိုင်းမှာပြန်ကြည့်မယ်ဆိုလို့ရှိရင်တို့ကဟိုဘက်ကအဲ့လားအဲ့တော့အရှိပါကစ္စတန်နိုင်ငံပေါ့အဲဒီလိုပေါင်းဖို့ဆိုတဲ့တောင်းဆိုမှုတွေရှိသလိုသူတို့ကိုတရားလွတ်လပ်ရေးပေးဖို့ဆိုတဲ့တောင်းဆိုမှုတွေလည်းရှိတယ်။အခုဖြစ်နေတဲ့ဖြစ်စဉ်တွေကတစ်ချက်သေးလို့ပဲအဲ့ဒီတော့လည်းသူတို့ရဲစခန်းတွေကိုတိုက်ခိုက်ခဲ့တယ်။ပြီးတော့အဲဒီကနေပြီးတော့ရဲတွေစီကနေပြီးတော့လက်နက်တွေလူပြီးတော့မှဟိုရင်းပေါ်လေးတောင်းကျမှုတွေစတင်ခဲ့တယ်။အဲ့ဒါနဲ့အခုဖြစ်တဲ့ပုံစံနဲ့ဟာတစ်ချက်သေးတနည်းအားဖြင့်ဟိုအလားတူပုံစံမျိုးဖြစ်တဲ့အတွက်ဒီခွဲခြားဆက်ဆံလို့ဖြစ်ရတဲ့ဖြစ်စဉ်မျိုးမဟုတ်ဘူးဒီဥစ္စာဟာဒီနိုင်ငံတော်ရဲ့အချုပ်ချာအနာကိုထိပါတဲ့ဖြစ်စဉ်ပြီးလို့ရှိရင်ဟာတီးခြားလွတ်လပ်တဲ့ဟာနိုင်ငံတစ်ခုထူထောင်ဖို့ဆိုတဲ့ပန်းတိုင်နဲ့လုပ်တဲ့ဖြစ်စဉ်ဆိုတာကျွန်တော်တို့ဒီချာချာမင်းများလို့ရပါတယ်အခိုင်အမာထောက်ထားပြီးရှိပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကအခုကိစ္စမှာ OIC ကသူရဲ့စိုးရင်ချက်ဒီမကြမကြပြောတဲ့အခုဆိုမဲ့အထူးစည်းဝေးဆိုပြီးတော့သူခေါ်ယူတာရှိပါတယ်ဒါကိုလည်းမြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံတနေငံဖြစ်တဲ့မလေးရှားနိုင်ငံကဥဆောင်ကျင်းပတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာအထူးဖြစ်မလေးရှားနိုင်ငံကတော်တော်လေးကြေပြေလောင်ဝေဖန်လာတာရှိပါတယ
်ဒါတော့အားလုံးသိတဲ့အတိုင်းပဲလေမလေးရှားနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အနေအထားကအားလုံးသိတဲ့အတိုင်းပါပဲသူတို့အနေနဲ့ဒါနိုင်ငံရေးအမျက်ထုတ်ဖို့အတွက်ဒါကစားတာပဲလေကစားတဲ့အခါမှာကိုယ်နိုင်ငံတွင်းကကစားကွက်မှုပဲနဲ့တခြားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတဲ့ကစားကွက်ဖြစ်နေတာတော့သူတို့အတွက်စိုးရိမ်စရာကောင်းပါလေ